မြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်မဲဆယ်စီယုံနေစဉ်ဖန်ဆီးခေါ်ဆန္ဒခံခဲ့ရတဲ့ NLD လွှတ်တော်ကိုယ်စားလှယ်လောင်း၃ဦးပြန်ပြီးလွတ်မြောက်လာတာကိုကြိုဆိုကြောင်းရန်ကုန်အမေရိကန်တန်ယုံကနှစ်ဆန်းကျက်တောက်ကြံနေမှာပြောပါရယ်ဒီမိုကရေစီစနစ်တစ်ခုမှာကိုယ်စားလှယ်လောင်းတွေအတွက်ဘေးကင်းပြီးလုံခြုံမှုရှိရှိနဲ့မဲဆယ်စီယုံခွင့်ရှိရမှာဖြစ်ကြောင်းလဲတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြပါရယ်ရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းအောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နေနီမင်းမြင့်နဲ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါ်ချစ်ချစ်ချောတို့ကိုရွေးကောက်ပွဲမတိုင်ခင်အောက်တိုဘာ24ရက်တုန်းကအေအေလက်နက်ကင်ဖွဲ့ကဖန်ဆီးခေါ်ဆောင်သွားတာဖြစ်ပြီးနှစ်ဆန်းပြည့်နေ့မှာတော့ပြန်လွှတ်ပေးကြတာပါမြန်မာနိုင်ငံမှာ2021အတွင်းငြိမ်းချမ်းမှုဒီမိုကရေစီနဲ့တရားဝါပြောမှုကိုပြည်သူတွေပိုးပြီးခံစားရစေဖို့မျှော်လင့်တယ်လို့အမေရိကန်တန်ယုံကြေညာချက်မှာဖော်ပြထားပါတယ်